သမိုင်းစင်ဆက်တရုတ်ပြည်မှကြီးအစိုးရလွှမ်းမိုးမှုကိုဆန့်ကျင်လာခဲ့တဲ့တိုင်ဝမ်အတိုက်ခံပါတီဟာပြီးခဲ့တဲ့လွှတ်တော်ရွေးကောက်ပွဲမှာမဲအများစုနိုင်ရပြီးတဲ့နောက်ပရမဆုံးချိန်လွှတ်တော်အစည်းအဝေးကိုဒီကနေ့တင်းနေလာနေမှာစတင်ပါတယ်။တရုတ်အစိုးရနဲ့ဆွေးနွေးမှုတွေညှော်နေသွားပြီးပြည်တွင်းနိုင်ငံရေးမှာအပြောင်းအလဲတွေဖြစ်လာစေမယ့်အကြောင်းအရာတွေကိုလွှတ်တော်ပထမနေ့မှာပဲဆွေးနွေးခဲ့ကြပါတယ်။တိုင်ဝမ်ရဲ့အတိုက်ခံပါတီကြီးဖြစ်တဲ့ဒီမိုကရက်တစ်တိုးတက်ရေးပါတီ DPP ကိုအမျိုးသားရေးဝါဒီ Nationalist Party ရဲ့အာဏာရှင်ဆန်တဲ့အုပ်ချုပ်မှုကိုထိန်းချုပ်ဟန်တာဖို့အတွက်1980ပြည့်လွန်နှစ်တွေမှာဖွဲ့စည်းခဲ့တာပါ။ပြီးခဲ့တဲ့ရွေးကောက်ပွဲမှာတော့လွှတ်တော်နေရာ113နေရာမှာ DPP ပါတီက68နေရာကိုအနိုင်ရခဲ့တာပါ။ဒါဟာပါတီအတွက်ပရမဆုံးအချိန်အနိုင်အခုလိုမျိုးအနိုင်ရခြင်းလည်းဖြစ်ပါတယ်။ပြီးခဲ့တဲ့လသမရရွေးကောက်ပွဲမှာ DPP ပါတီဥက္ကဋ္ဌချန်အင်ဝမ်အနိုင်ရလိုက်တာကြောင့်လည်းအမျိုးသားဝါဒီရဲ့ရှင်းနစ်ကြအုပ်ချုပ်ရေးအဆုံးသတ်သွားစေခဲ့တာပါ။ဒါပေမဲ့လည်းဒီ DPP ပါတီအနေနဲ့အမျိုးသားဝါဒီဝန်ကြီးချုပ်နဲ့အတူလက်တွဲအလုပ်လုပ်ရအောင်ပါ။လွှတ်တော်တက်တဲ့ပထမနှစ်ဝက်အစမှာလွတ်တော်တဲ့အနေနဲ့လူသားဝါဒီဝန်ကြီးချုပ်ချန်ဆန်းချန်နဲ့အတူလက်တွဲပြီးတော့ပါတီနဲ့ပြည်စလုံးရဲ့ထောက်ခံမှုနဲ့ဥပဒေချမ်းတွေကိုပြဋ္ဌာန်းသွားနိုင်နိုင်မယ်လို့လေလာသူတွေကမျှော်လင့်ထားကြပါတယ်။ပြီးခဲ့တဲ့ဇန်နဝါရီရွေးကောက်ပွဲအပြီးဝန်ကြီးချုပ်ဖြစ်လာခဲ့တဲ့မစ္စတာချန်ဟာတမာတမန့်ချပြီးအများဆန္ဒကိုလက်ခံတက်သူတယောက်ဖြစ်နေရှုမြင်ခံထားရတာပါရှင်။